ဆရာတို့ဟောပြောခဲ့တဲ့ဒီမြန်မာပြည်ပြင်ပြောင်းလဲမှုဆိုင်ရာသုံးသပ်ချက်တွေအရပေါ့နော်မြန်မာနိုင်ငံမှာပြဿနာတွေကနေရာအနှံ့မှာရှိနေတယ်လို့နားလည်ရပါတယ်နိုင်ငံတကာကလည်းပဲတမတော်ဦးသိန်းစိန်အစိုးရရဲ့ပြည်ပြင်ပြောင်းလဲမှုတွေဟာသုံးနှစ်ကျော်လာပြီးတဲ့နောက်မှာရပ်တန့်သွားတယ်တချို့ကလည်းနောက်ကိုပြန်ဆုတ်သွားတယ်လို့ပြောကြဆိုကြတာရှိပါတယ်အဲ့ဒါတော့ဆရာအမြင်ကတော့မြန်မာဟာပြည်ပြင်ပြောင်းလဲမှုလမ်းပေါ်မှာရှိနေစေဆိုရင်ဘယ်နေရာလောက်မှာရောက်နေတယ်လို့ပြောနိုင်ပါမလဲခင်ဗျ
အရင်တုန်းကတော့ပြည်ပြောင်းလဲရေးလုပ်မယ်လို့ပြောကြဆိုကြတဲ့အဆင့်ပေါ့နော်ဆိုတော့တန်နေရာလဲပို့ကျဲလေပေါ့နိခုတော့အလုပ်စခန်းဆင့်ကိုရောက်တယ်ပေါ့ဆိုတော့အလုပ်စခန်းဆင့်ကိုပြောင်းရပြီဆိုတဲ့အခါကျတော့အထူးသဖြင့်အဖွဲ့စည်းဆိုင်ရာကိစ္စတွေနော်နောက်ပြီးတော့ကျင့်သုံးပိုင်းဆိုင်ရာကိစ္စတွေလူတွေရဲ့စိတ်ပိုင်းဆိုင်ရာကိစ္စတွေနဲ့စပြီးတော့ကင်တွယ်ကြရပြီပေါ့နော်နှစ်ပေါင်း60လောက်ရှိလာခဲ့တဲ့မြဲနေရဲ့ဒီအဖွဲ့စည်းဆိုင်ရာကျင့်သုံးပိုင်းဆိုင်ရာအကျင့်အပြုမှုဆိုင်ရာကိစ္စတွေကိုတကယ်ပြောင်းရပြီဆိုတဲ့အခါကျတော့ဒါအချိန်ယူကြရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဲ့ဒီအဆင့်ကိုရောက်နေပြီထင်တယ်။အဲလမ်းကြောင်းပေါ်တော့ပြည်ပြောင်းလဲရရောက်နေပြီ။ဘိန်းတော့စလိမ့်နေပြီ။ဒါပေမဲ့အချိန်ဟုန်ရပြီလားဆိုတော့လည်းရတယ်လို့အဲကျွန်တော်အဲ့ဒီလိုတော့မထင်သေးဘူးပေါ့နော
်။ဆရာတို့ဆွေးနွေးသွားတဲ့အထက်မှာဒီနိုင်ငံရေးဘိုင်းနဲ့ဝန်ဆောင်မှုဘိုင်းဒီအစိုးရနဲ့ဘျူရိုကရေစီပေါ့နော်။အဲ့တော့နိုင်ငံရေးအပြောင်းလဲနဲ့အတူဘျူရိုကရေစီဘိုင်းကိုလည်းပြောင်းမှဖြစ်မယ်။အစည်းအသွေးပြည့်ဝတဲ့ဘျူရိုကရေစီမျိုးမြင့်တင်နိုင်မှဖြစ်မယ်လို့ဆရာတို့ပြောတာကြားရတော့အဲ့ဒီအပိုင်းကိုနည်းနည်းရှင်းပြပေးပါဆရာ။
ရေဘူးအားဖြင့်နေလူကပြည်သူဝယ်ဆောင်မှုကိုပေးကြတာကတော့ဘျူရိုကရေစီကဝန်ထမ်းတွေကပေးကြတာဟုတ်ဆိုတော့ဝန်ထမ်းတွေရဲ့အရေးအသွေးစွမ်းဆောင်ရည်ပေါ်မှာမူတည်ပြီးတော့အကောက်ထဲဖော်တိုင်မှုဘိုင်းမှာပြည်သူလူထုရဲ့ခံစားနိုင်မှုကမူတည်တယ်ဝန်ဆောင်မှုအရေးအသွေးကဒီချက်ပေါ်မှာမူတည်တယ်ဆိုတော့ဥမာအားဖြင့်အခုမူဝါဒယူနစ်ဆိုတာဆက်လုပ်မယ်ဆိုရင်မူဝါဒကိုပိုင်းခြားစိတ်ဖြာသုံးသပ်တဲ့ဟာမျိုးအရှိလာဖို့လိုတယ
်ဒါနဲ့ပတ်သက်ပြီးတော့ဥပမာတစ်ခုလောက်ပြောပြပါလားခင်ဗျ
မတော်ဘောအဖြစ်ပြောရမယ်ဆိုရင်ဥမာကာတင်သွင်းတယ်အစိုးရကတော့တော့တက်လာတဲ့အစိုးရကနိုင်ငံရေးဆင်ခါပုတ်ကတော့ဟုတ်ပြီငါတို့ဖွင့်ညင်တဲ့ကားတွေလည်းတင်သွင်းတာလည်းဖွင့်လိုက်မယ်ဆိုရင်ဒါဖွင့်လိုက်ပါပဲဒါပေမဲ့အဲ့ဒီကားတင်သွင်းတာကြောင့်ဖြစ်လာမယ့်အကျိုးဆက်တွေကဘယ်လိုရှိလဲဆိုတော့ဘိုင်းကြားသုံးသက်စိတ်ဖြာလိမ့်လာတာဘျူရိုကရေစီရဲ့အလုပ်ပါအဲမကြသေးခင်ဂျာနယ်ထဲမှာဒီကားတင်သွင်းတော့ကားချက်တဲ့ပြဿနာကိုဝေဖန်ထောက်ပြတဲ့အခါမှာနိုင်ငံရေးဆင်ခါပုတ်ကိုတွေကိုပြစ်တင်သွားတယ်ဒါပေမဲ့စောစောကပြောတဲ့အကျိုးဆက်တွေကိုတကယ်တမ်းခစ်တဲ့အုပ်ချုပ်ပုံမှာဆိုလို့ရှိရင်တော့ဘျူရိုကရေစီကနေလှုပ်ရတာပေါ့နော်အဲ့ဒီဘျူရိုကရေစီလှုပ်ရတဲ့အကြောင်းကိုတော့ကျွန်တော်တို့ကသိမြင်မှုမှာအားနည်းနေသေးတယ်ရှင်ခုနပြောတဲ့အကြီးသွေးပိုင်းဆိုင်ရာလိုအပ်ချက်တွေအများကြီးရှိတာပေါ့နော်ဆိုတော့ကျွန်တော်တို့ချင်နေရအဲ့လိုရှိပါတယ်ဆိုတော့အဲ့ဒီလိုအလုပ်မျိုးကိုဘျူရိုကရေစီကလည်းတော့လှုပ်လာနိုင်တယ်လှုပ်ပိုင်ခွင့်လည်းရှိလာပြီဆိုလို့ရှိရင်ခုနမူဝါဒခေါင်းနေရဲ့အကျိုးကိုပြည်သူလူထုကစပြီးခံစားရမှာပါလောလောဆယ်ထိရတော့အဲ့ဒီအပိုင်းမှာအားနည်းနေသေးတယ်လို့ပြောရမှာပဲ
ဟုတ်ကဲ့နိုင်ငံရေးအဆင့်ကလည်းအဲ့ဒါမျိုးမသိဘူးပေါ့နော်
နိုင်ငံရေးအဆင့်ကလည်းအဲ့ဒီလိုဘျူရိုကရေစီရဲ့အလုပ်ကအဲ့ဒါတွေကိုလောက်ရပါလားဆိုတာအသိမြင်မှုကလည်းအားနည်းနေသေးတယ်ဘျူရိုကရေစီကိုယ်တိုင်ကလည်းအသိမြင်မှုကအားနည်းနေသေးတယ်အခုတော့ဘလို့ဖွဲ့စည်းတိစောက်မယ်ဆိုတော့ပုံတော့စပြီးထည့်တာပေါ့နော်ဒါပေမဲ့လူရှိလာဆိုလို့ရှင်တော့လူကတော့မြမြဆဆတော့တိတ်မရှိသေးပါဘူ
းဟုတ်ကဲ့အပြောင်းလဲတဲ့ဆိုရမှာလည်းအပေါ်ကနေစတဲ့အပြောင်းလဲမျိုးပေါ့နော်ဒါပေမဲ့အပြောင်းလဲကအောက်ခြေအထိမရောက်ဘဲဖြစ်နေတယ်ဆိုတော့ဝေဖန်တာတွေလည်းအတော်လေးကြားရပါတယ
်များတော့ဖြစ်တော့အခုကထိတ်ကနေစတဲ့ပြုပြင်ပြောင်းလဲရေးပေါ့နော်အဲ့ဒီချိန်ကနေစတဲ့ပြုပြင်ပြောင်းလဲကိုဖွင့်ရမယ်ဆိုလို့ရှိရင်ဘလို့စပြောင်းမလဲဆိုတာစပြီးတော့ဆွေးနွေးတိုင်ပင်တော့ဌာနတွေအတွင်းမှာပြောဆိုကြတာတွေထိအဲလုပ်ဖို့လိုမယ်အခုဆိုရင်ဥမာအများအားတွင်းဝင်စနစ်ရဲအောက်မှာဖွဲ့စည်းတိစောက်ပုံတွေပြန်လဲလုပ်တော့မယ်ဆိုလို့ရှိရင်ဘလို့လုပ်ကြမလဲဆိုတာအောက်ခြေမှာပါတဲ့ဝန်ထမ်းတွေအစပြီးဆွေးနွေးပိုင်ခွင့်နားလဲကြဖို့ဆွေးနွေးကြဖို့ဆိုတဲ့ဟာမျိုးနဲ့စလို့ရှိရင်ဒါဆိုလို့ရှိရင်ပို့ပြီးတော့ယုံကြည်မှုရှိလာမယ်ပို့ပြီးတော့လည်းဆန္ဒပြင်းပြလာမယ်ပြည်ပြင်ပြောင်းလဲကြဖို့ပို့ပြီးတော့လည်းတာဝန်ယူမှုတွေရှိလာမယ်လို့ထင်တယ်။ဒါပေမဲ့အဲ့ဒီလိုဖြစ်စဉ်မျိုးကအတွင်းထဲမှာမရှိဘူး။ဒါကြောင့်မို့လို့အတွင်းမွင့်ဆိုတာတော်တော်ရေးကြီးတယ်လို့ကျွန်တော်ကတော့ထင်တယ
်။အဲ့ဒီတော့ဒီပြည်ပြင်ပြောင်းလဲမှုတွေတကယ်စစ်စစ်မှန်မှန်ထိထိရောက်ရောက်ရှိအောင်အဓိကအရေးကြီးတဲ့အချက်၃ချက်ပြောပါဆိုရင်ဘာတွေများဖြစ်မလဲဆရာ
။အဓိက၃ချက်ကတော့လုတ်ပိုင်ခွင့်ပေါ့။ဘျူရိုကရေစီမှာနံပါတ်၁လုတ်ပိုင်ခွင့်ရှိရမယ်။အဲ့ဒီအတွက်နိုင်ငံရေးစစ်နဲ့ဘျူရိုကရေစီရဲ့ကြားအခန်းကဏ္ဍတွေကိုစီးချသမတ်တာပြည်ပြင်ရမယ်ဒုတိယတစ်ချက်ဖွဲ့စည်းတိစောက်ထားပုံကိုပိုင်းပေါ့ပြည်သူလူထုကိုဝန်ဆောင်မှုပေးနိုင်တဲ့ပြည်သူလူထုနဲ့အစိုးရကြားမှာအပြန်အလှန်ဆက်ဆံပြောဆိုနိုင်တဲ့ရန်တရာတိစောက်ထားပုံရှိရမယ်တတိယကတော့စွမ်းဆောင်ရည်ရှိရမယ်ပေါ့လေ
အဲ့ဒါတွေဖြစ်လာဖို့ပါပေါ့
တရားတွေဖြစ်ဖို့ဆိုလို့ရှိရင်တော့အခုလောလောဆယ်ကြုံတွေ့နေရတာကတော့သိမြင်နားလည်မှုပေါ့နော်ခေါင်းဆောင်ပိုင်းရဲ့သိမြင်နားလည်မှုဒါအရေးကြီးပါတယ်အဲဒုတိယတစ်ချက်ကျွမ်းကျင်သူတွေကနေမှစွမ်းဆောင်ရည်မြင့်တင်ပေးတာအဲ့ဒါတည်းပို့ပြီးတော့ဒီပြိုင်ထဲမှာပဲစနစ်တစ်ခုကိုစပြီးတည်ပေးတာထူထောင်ပေးတာเนาะအဲ့ဒါမျိုးချွန့်ချင်သူတွေဒါဌာနတိုင်းမှာလိုအပ်ပါတယ်အဲ့ဒီလိုလုပ်ပေးနိုင်ဖို့အတွက်ပြည်တွင်းပြည်ပအကူအညီထောက်ပံ့ဘျူရိုကရေစီကိုပေးဖို့အများကြီးလိုနေမြင်ထင်ပါတယ်
ဒီနေရာမှာပညာရေးပြုပြင်ပြောင်းလဲမှုကတော့မလိုအပ်ဘူးလားဆရာ
ပြည်နယ်ပြည်ပြင်ပြောင်းလဲမှုကတော့အခြေခံအားဖြင့်ရေးချတာပေါ့နော်ဒါကတော့ရေရှည်သွားတာပေါ့ဆိုတော့အဲ့ဒီပြည်နယ်ပြည်ပြင်ပြောင်းလဲမှုအောင်မြင်မှလို့စောင့်နေရင်တော့ဘီရိုကရေစီရဲ့ရည်သွေးဟာအဲ့ဒီလောက်ထိစောင့်နေနိုင်မှုတင်တယ်အဲ့တော့ကျွန်တော်တို့ကဘလို့ပုံစံနဲ့ကြားပြတ်လက်တွေ့လုပ်ငန်းခွင်ဆွမ်းဆောင်ရည်မြင့်တင်ကြမလဲဆိုတာလက်ရှိရင်ဆိုင်နေရတဲ့အဓိကမိန့်ခွန်းပေါ့
ဟုတ်ကဲ့အခုလိုဖြစ်ကြပြီဆိုတော့ကျေးဇူးပါပါဆရာ
ဟုတ်ကဲ့ကျေးဇူးပါပါ